နိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အင်္ဂါနေ့မှာမိန့်ခွန်းပြောတဲ့အခါဒါကမြန်မာစစ်စင်ရေးကိုရပ်ပစ်ဖို့နောက်ဆုံးအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂတင်မှုချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။ BBC သတင်းဌာနရဲ့ Hard Talk အစီအစဉ်နဲ့တွေ့ဆုံဝေမျှခံတွင်မစ္စတာဂူတရက်စ်ကအဲ့လိုပြောသွားတာပါ။ဒေါက်ဆန်းစုကြည်အနေနဲ့အခြေအနေကိုအခုချိန်မှာမပြောင်းဘူးဆိုရင်ဘေးဒုက္ခဟာတကယ်ကိုဆိုးရွားလာမှာဖြစ်ပြီးအနာဂတ်မှာဘယ်လိုပြောင်းပြစ်နိုင်မလဲဆိုတာသူမမြင်ဘူးလို့အတွင်းမှုချုပ်ကပြောပါတယ်။သူတို့ခေါ်အဖြစ်ရိုဟင်ဂျာတွေကိုသူတို့အိမ်နေစီပြန်ဖို့ခွင့်ပြုတယ်လို့သူကထပ်ပြောပါတယ်။မြန်မာစစ်ဘက်ဟာတိုင်းပြည်မှာအပေါ်စီးရထားတို့မယ်ဆိုတာရှင်းနေပြီးရခိုင်ပြည်နယ်မှာလက်ရှိလုပ်နေတဲ့အတိုင်းဆက်လုပ်ဖို့ဖိအားပေးနေတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟစီနာကကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောတဲ့အခါရိုဟင်ဂျာရုပ်ကိုထည့်သွင်းပြောဆိုမယ်လို့လည်းဝန်ကြီးချုပ်ရဲ့ပြောခွင့်ရနာဇရီအစ္စလမ်ကပြောပါတယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်လို့ရတွေချက်ချင်းရဆိုင်ဖို့ပြောဆိုမှဖြစ်တယ်လို့ရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေရေးအဖွဲ့တစ်ခုဆေလုပ်ဖို့ကုလသမဂ္ဂဒွင်းမှုချုပ်ကိုတောင်းဆိုမယ်လို့လည်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုမြန်မာနိုင်ငံကိုပြန်ခေါ်ဖို့မြန်မာနိုင်ငံကိုဖိအားပေးရေးနိုင်ငံကတိုင်းဝမ်းနဲ့ကုလသမဂ္ဂကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတောင်းဆိုမယ်လို့လည်းပြောခွင့်ရကပြောပါတယ်။ကနေဒါနိုင်ငံအနေနဲ့လည်းကုလသမဂ္ဂထွေထွေညီလာခံမှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအလေးထားပြောဆိုတော်မူရှိတယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးခရစ်စတီယန်ဖရီလန်ကလည်းစနေနေ့ကတိုရွန်တိုမြို့မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုတွင်ပြောသွားပါတယ်။သူရောဝန်ကြီးချုပ်ဂျက်စတင်ထရူဒိုရောရိုဟင်ဂျာရေးကိုအလေးထားပြောဆိုမယ်လို့ပြောသွားပေမဲ့လည်းဘယ်လိုအရေးယူလို့ဆောင်မလဲဆိုတဲ့အတိအကျတစ်ခုခုကိုတော့ဝန်ကြီးဖရီလန်ကပြောမသွားပါဘူး။